ဩစတြေးလျနိုင်ငံစစ်ဒနီဖေ့စ်ဖောင်ဒေးရှင်းရဲ့ဒီ2013ခုနှစ်စစ်ဒနီငြိမ်းချမ်းရေးဆုရှင်ဒေါက်တာဆင်သီယာမောင်ဟာဒီကနေ့ဗုဒ္ဓဟူးနေ့မှာငြိမ်းချမ်းရေးဆုနဲ့ပတ်သက်ပြီးတော့စစ်ဒနီမြို့တော်ခန်းမမှာမိန့်ခွန်းပြောကြားမှဖြစ်ပါတယ်။နွမ်းဘာသူတွေအတွက်ကျန်းမာရေးရှင်သန်မှုနဲ့ဂုဏ်သိက္ခာဆိုတဲ့ခေါင်းစဉ်နဲ့ဒေါက်တာဆင်သီယာမောင်မိန့်ခွန်းပြောကြားမှဖြစ်ပါတယ်။ဒုက္ခသည်တွေ၊ရွှေပြောင်းအလုပ်သမားတွေနဲ့မိဘမယ်ကလေးတွေအတွက်ကျန်းမာရေးဆောင်ရှားမှုပေးနေတဲ့ထိုင်းမြန်မာနယ်စပ်ကမဲတော်ဆေးကန်းတည်ထောင်သူဒေါက်တာဆင်သီယာမောင်ဟာဒီမိုကရေစီလူ့အခွင့်အရေးစီးရဲသားနဲ့အပေကံလူသန်းစားတွေအတွက်ဒီလူကုန်တိုက်ခအတွက်ကိုဒီဇိုင်းမမတ်ကြိုးပမ်းဆောင်ရွက်နေတဲ့အတွက်စုပေးဖို့ရွေးချယ်ခဲ့တာဖြစ်တယ်လို့စုရွေးချယ်ရေးအဖွဲ့ကပြောပါတယ်2013ခုနှစ်အတွက်ဆစ်ဒနီငြိမ်းချမ်းရေးစုပေးပွဲနဲ့ဂုဏ်ပြုညစာစားပွဲကိုတော့ဆစ်ဒနီတက္ကသိုလ်ကမက်ကလာရန်ခန်းမမှာကြာသပတေးနေ့မှာကျင်းပမှာဖြစ်ပါတယ်ကျန်းမာရေးဆောင်ရှားမှုတစ်ခုတည်းအတွက်တင်မကပညာရေးနဲ့ဆောင်ရှားကာကွယ်မှုကိုပါပေးနေတဲ့မဲတော်ဆေးကန်းရဲ့ဆောင်ရွက်မှုတွေကိုမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးကာလမှာအတိအမှတ်ပြုပြီးတော့အခုလိုစုပေးတဲ့အတွက်ဝမ်းသာတယ်လို့ဒေါက်တာဆင်သီယာမောင်ကပြောပါတယ်။ငြိမ်းချမ်းမှုတရားမျှတမှုနဲ့လူ့အခွင့်အရေးကိစ္စတွေကိုအများပြည်သူတွေကြားမှာဆွေးနွေးပြောဆိုတာကိုအားပေးဖို့အတွက်ဆစ်ဒနီဖေ့စ်ဖောင်ဒေးရှင်းကို1998ခုနှစ်မှာထူထောင်ခဲ့တာဖြစ်ပါတယ်။အရင်စုရရှိခဲ့သူတွေထဲမှာဖုန်းတော်ကြီးဒက်စမန်တူတူ၊သတင်းတောက်ဂျွန်ပီလ်ဂျာ၊အိုင်ယာလန်သမ္မတဟောင်းနဲ့ကုလသမဂ္ဂရဲ့လူ့အခွင့်အရေးကော်မရှင်နာမင်ဂျီဟောင်း၊မေရီရောဘင်ဆန်တို့ပါဝင်ပါတယ်ရှင်။